မြန်မာနိုင်ငံမှာကိုဗစ်ယောဂါကူးစက်မှုပြင်သိဆုံးမှုပါဒုလာနေတာကြောင့်ပြည်သူတွေအနေနဲ့ယောဂါကာကွယ်ရေးအပြည့်အဝလှုပ်ဆောင်ကြဖို့ကိုကျန်းမာရေးဝန်ကြီးကတိုက်တွန်းလိုက်ပါတယ်။ကျန်းမာရေးဝန်ကြီးဒေါက်တာမြင့်ထွေးကပုံမှန်ပါဇက်နဲ့နှာခေါင်းစည်းတက်တာလက်ဆေးတာခက်ခွာခွာနေတာအပြင်အထူးသဖြင့်ကူးစက်မှုမြန်ပြတ်နိုင်တဲ့လူများစုဝေးရာနေရာတွေဖြစ်တဲ့ဈေးဆေးရုံအလုပ်ရုံဖုံးကြီးကြောင်းတက်မတော်နဲ့ရဲဝန်တန်းဝင်းနဲ့လူအယုံနဲ့ထောင်တွေမှာစားတော့ချိန်တွေခွာစားကြဖို့နဲ့အဝင်ထွက်ကန့်သတ်ဖို့ကိုလည်းတိုက်တွန်းလိုက်ပါတယ်။ဒါပြင်သိဆုံးမှုရှော့ချနိုင်ရေးဆေးရုံနေရာတစ်တေပြင်းနေတာအပြင်တက်မတော်နဲ့လည်းပူးပေါင်းဆောင်ရွက်ပြီးဆေးရုံဝန်ထမ်းတွေထပ်ဖြည့်စည်းရေးစီကြောင်းကဆရာဝန်တွေနဲ့ဘွဲလွန်တက်နေသူတွေကိုပါဝန်ကူဖို့ပြင်ထားတယ်လို့ဝန်ကြီးကပြောပါတယ်။ဂူလိုချိန်မှာဆေးပစ္စည်းတွေမလုံမလောက်ဖြစ်နေတယ်လို့လူမှုကွန်ရက်မီဒီယာမှာစိုးရိမ်တကြီးပြောဆိုနေကြသလိုမဟုတ်ပဲလိုအပ်တာတွေကိုအမြဲကြည့်နိုင်တဲ့ကွန်ပျူတာဒက်ရှ်ဘုတ်စနစ်နဲ့လိုအပ်တာချက်ချင်းကြိုသိပြီးတော့အပြည့်အဝပံ့ပိုးပေးနေတယ်လို့ဒေါက်တာမြင့်ထွေးကရှင်းပြပါတယ်
။ဒီနိုင်ငံမှာဒီကိုဗစ်နဲ့ပတ်သက်တဲ့ပစ္စည်းလက်ကျန်စင်းရှိရဲကျွန်တော်ဘုံမှာလည်းဒီလက်ကျန်စင်းရှိတယ်အဲ့လက်ကျန်စင်းနေကိုကြည်ပြီးတော့ကျွန်တော်ကတရက်နေပြီးတော့ဟိုအကုန်လုံးမပြအောင်ပေါ့လေပီပီရအစားမတ်စကစားအကုန်လုံးပေါ့လေဂေါဂလ်ရအစားအကုန်လုံးမပြအောင်ကျွန်တော်ပြီးတယ်အဲ့ဒီချက်တော့ကျွန်တော်လုံနေပြောချင်ပါတယ်ဟောပြည်သူတွေကစိုးရိမ်မှာသူတို့ Facebook မှာတင်ရတယ်လေဟာဟိုမရှိပါဘူးဒါမရှိပါဘူးဆိုတော့အမှန်တော့အဲ့လိုမဟုတ်ပါဘူးရှိပါတယ်ကျွန်တော်ကအလုံးအလောက်ကိုတရက်နေပြီးထားပါတယ်အရှံပဲလဲကျွန်တော်ဝယ်ထားတယ်ဒီ COVID အချိန်မှာအဓိကအရေးကြီး Logistic ပါ
ဒါပြင်အမြန်စစ်ဆေးနိုင်မဲ့ antigen test kit 4သိန်းနဲ့တောင်ကိုရီးယားနိုင်ငံကရောင်းနေသလိုအမေရိကန်ကနာမည်ကြီး Airport ဆေးကုမ္ပဏီဘက်ကလည်း test kit တွေမှာဖို့အတွက်ဆက်သွယ်လာပြီဖြစ်လို့ပိုစစ်ပိုတွေ့ပိုထိန်ချုပ်ဖို့ကြိုးပမ်းနေတယ်လို့ဝန်ကြီးကပြောပါတယ်။မနေ့စက်တင်ဘာ29ရက်နေ့ကတော့ COVID-19 နောက်ထပ်ကူးစက်သူ995ယောက်နဲ့သေဆုံးသူ26ယောက်ရှိတာကြောင့်စုစုပေါင်းရောဂါကူးစက်သူ12425ယောက်နဲ့သေဆုံးသူ184ယောက်ရှိသွားပြီဖြစ်တယ်လို့ထုတ်ပြန်ထားပါတယ်ခင်ဗျာ။